ဇန်နဝါရီလတဲ့ကျင်းပဖို့ရှိတဲ့အောက်လွှတ်တော်ညီလာခံမတိုင်ခင်ဒီမိုကရက်လွှတ်တော်အမတ်တွေကလွှတ်တော်တွင်သူတို့ကိုကိုစားပြုမဲ့ခေါင်းဆောင်အဖြစ်နယူးယောက်အောက်လွှတ်တော်အမတ်ဟာကင်းဂျက်ဖရီစ်ကိုဗုဒ္ဓဦးနေ့ကရွေးချယ်လိုက်ကြပါတယ်။သူဟာလွှတ်တော်တွင်ဒီမိုကရက်တွေကိုဦးဆောင်ရမယ်ပထမဦးဆုံးသောလူမင်းအမတ်တဦးဖြစ်လာတော့မှာပါ။အသက်52နှစ်ရှိပြီဖြစ်တဲ့ဂျက်ဖရီစ်ဟာအောက်လွှတ်တော်အမတ်အဖြစ်10နှစ်ကြာတာဝန်ထမ်းဆောင်ခဲ့သူဖြစ်ပါတယ်။နိုဝင်ဘာ10ရက်ကျင်းပခဲ့တဲ့တတန်းဝဲရွေးကောက်ပွဲအတွင်းအောက်လွှတ်တော်မှာဒီမိုကရက်ကိုယ်စားလှယ်တွေမဲရှုံနေခဲ့ပေမဲ့အခြေအနေတွေပြန်လည်ထိန်းသိမ်းသွားနိုင်ဖို့လှုပ်ဆောင်သွားမယ်လို့ပြောပါတယ်
။ We look forward to finding opportunities to partner with
the ဒီပါတီကအမတ်တီနဲ့အတူလက်တွဲလှုပ်ဆောင်နိုင်ရေးအခွင့်အလမ်းကောင်းတွေကိုတတ်နိုင်သမျှကျွန်တော်တို့ရှာဖွေသွားမှာပါ။ဒါပေမဲ့အစွန်းရောက်မဲ့ကိစ္စမျိုးကိုတော့ဆန့်ကျင်သွားပါမယ်။ကျွန်တော်တို့ဟာတိုင်းပြည်ကိုချစ်တယ်လို့ဒီမိုကရေစီကိုလည်းမြန်လို့ပါတယ်။လူထုရဲ့အသံကိုပြောကြားနိုင်ဖို့အောက်လွှတ်တော်မှာဂုဏ်ယူဆောင်နဲ့တာဝန်ထမ်းဆောင်သွားမှာပါလို့သူကပြောသွားတာဖြစ်ပါတယ်။ဒီမိုကရက်အမတ်တွေကြားသူ့ကိုတညီညွတ်တဲ့ဝိုင်းဝန်းရွေးချယ်ခဲ့တာဖြစ်ပြီးလူမဲအမတ်တဦးကိုအခုလိုလွှတ်တော်တွင်ခေါင်းဆောင်အဖြစ်ရွေးချယ်တာကပါတီတွင်အပြောင်းလဲကိုပြသနေတာဖြစ်ပါတယ်။ဒီမိုကရက်ပါတီခေါင်းဆောင်အဖြစ်အနှစ်20လောက်တာဝန်ယူခဲ့တဲ့အသက်82နှစ်အရွယ်အောက်လွှတ်တော်ဥက္ကဋ္ဌနန်စီပယ်လိုစီကတော့တက်တန်းဝက်ရွေးကောက်ပွဲအတွင်းအောက်လွှတ်တော်မှာ Republicanအမတ်တွေအနိုင်ရသွားပြီးတဲ့နောက်တောင်ဝန်ကအနားယူမယ်လို့ဒီလအစောပိုင်းမှာကြေညာခဲ့ပါတယ်ခင်ဗျာ။